ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့လတုန်းကဖမ်းဆီးခံထားရတဲ့ဒီဥရောပလေလာစောင့်ကြည့်သူတွေကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြန်လွှတ်ပေးလိုက်ပါတယ်။မတိမငြိမ်ဖြစ်နေတဲ့ Slovyansk မြို့မှာသတင်းတပတ်ကြော်ကြားတွေကဖမ်းဆီးခံထားရတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။နိုင်ငံတကာလေလာသူ9ယောက်နဲ့သူတို့နဲ့အတူအဖမ်းခံခဲ့ရတဲ့ယူကရိန်း9ယောက်ကိုခွဲထွက်ရေးသမားတွေကပြန်လွှတ်ပေးခဲ့တာပါ။ဩစတြေးလျနိုင်ငံဗီယက်နာမြို့အခြေစိုက် OSCE အဖွဲ့ရဲ့ညွှန်ကြားချက်အရဂျာမန်တွေဥဆောင်တဲ့လေလာဆောင်ကြည့်ရေးအဖွဲ့ဟာဒီရုရှားဘာသာစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းကလုံခြုံရေးနဲ့လူ့အခွင့်အရေးအခြေအနေတွေကိုတွားရောက်လေလာနေစမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ရုရှား၊ယူကရိန်း၊အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကြားဂျနီဗာမှာရရှိခဲ့တဲ့သဘောတူညီချက်တွေအရတွားရောက်လေလာနေကြတာလည်းဖြစ်ပါတယ်။တရားသတင်းကတော့ယူကရိန်းတပ်တွေဟာ Slovyansk မြို့နဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့ Kramatorsk မြို့ကိုဝင်ရောက်ခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဒီမြို့တွေကရုပ်သံနဲ့ရေဒီယိုအတန်လွှင့်ဌာနအဆောက်အဦကိုတပ်တွေကဒီကနေ့ပြန်လည်ထိ ंछ ုံနိုင်ခဲ့တယ်လို့ထောက်လှမ်းရေးအရာရှိတယောက်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေကအစိုးရအဆောက်အဦတွေကိုရုရှားလိုလာတဲ့လက်နက်ကိုင်တွေကဝင်ရောက်သိမ်းပိုက်ထားကြတာပါ။ဒီမြို့တွေအနေနဲ့ယူကရိန်းနိုင်ငံတွေကနေခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းမလားဆိုတာကိုမေလ17ရက်မှာဆန္ဒခံယူပွဲလုပ်မယ်လို့ကြေညာထားပါတယ်။ရုရှားလိုလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရကိုထောက်ခံသူတွေကြားအပြန်အလှန်တောက်ချနေကတိုက်ခိုက်မှုတွေဖြစ်ခဲ့လို့42ယောက်ထက်မနည်းသေဆုံးသွားခဲ့တဲ့အော်ဒက်ဆာမြို့မှာတော့နှစ်ရက်ကြာဝန်းနေခြင်းနဲ့တတ်မှတ်တယ်လို့ကြားဖြတ်အစိုးရကဒီကနေ့ကြေညာခဲ့ပါတယ်ရှင်။